စီရေးပဋိပက္ခတွေတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းအတွင်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့အတွက်အရက်သားတွေထိခိုက်သေးဆုံးမှုရှိနေပါတယ်။နံပါတ်2မြို့နယ်အတွင်း RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLL တအောင်းပလောင်အဖွဲ့တို့SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားသုံးဝင်ဆိုင်တိုက်ပွဲတွေကြောင့်ဒေသခံတွေလည်းနေရမပြောင်းနိုင်ပဲဖြစ်နေပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်းတန်လက်နက်ကန်ဖွဲ့ချင်းချင်းကြားစစ်ရေးသင်းမှမှုတွေကြီးထွားလာနေတဲ့အတွက်အရက်သားတွေပါဝင်ထိခိုက်ဒေဆုံးမှုတွေရှိနေတာပါနမ်ရူမြို့နယ်ပန်ကန်ရွာဘက်မှာလည်း RCSSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားဒီမနေ့ပိုင်းထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့တုန်းကတိုက်ပွဲဖြစ်ပြီးနောက်ဆက်လက်ပြီးသိမ်းမနေဆဲဖြစ်ကြောင်းလည်း TNL ပြန်ကြားရေးရာရှိဗိုလ်မှူးဆိုင်ကျော်ကအခုလိုပြောပါတယ
်။မနေ့ကတော့ဖြစ်တယ်ဒီနမ်ရူမြို့နယ်ပလောင်ရွာထဲပန်ကန်ရွာနောက်မှာတိုက်ပွဲမှာတောင်းပန်ချင်တာ။တိုက်ပွဲကမနေ့ကဒီနေ့ဆွဲကနေမနေ့ခွဲထိတိုင်းဒီဘာလို့တော့ကြားတယ်ဒီအစီအစဉ်ဆက်ဖို့နေကြတယ်။လက်ပတ်ကားရည်ရတဲ့လေမိသားစုတွေရှိတယ်။ဒီခေတ်မှာတော့ဒီမျိုးပဲမရှိဘူး။အဲဒါတော့လည်းမတည်ရဘူး။
ပြည်ကြက်စနေနေ့တုန်းကလည်း TNL တမ်းပလောင်သဖွဲ့မြောက်ပိုင်းရှမ်းပြည်သမတော်ပူပေါင်းသဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော် RCS တို့ကြားနမ်မတူလာရှိုကလန်းဘော်ကမန်ပြင်းရွာသဝိုက်မှာစိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒီစိုက်ပွဲတွင်ကြေးရွာသူအမျိုးသမီးတို့တနတ်သိမှတေဆုံသွားခဲ့တယ်လို့မန်ပြင်းဒေသခံစစ်ရှောင်းအကူကြီးပေးရဖို့ဝင်ကိုစော်ရော်ကပြောပါတယ်။
လုံးဆုံးမှုကတော့မရှိတာတော့ဒီထားတယ်။ကြာဆုံးသွားတဲ့ရုပ်သမီးပြီးတော့ဆိုရင်ဆက်ဆက်တယ်လို့ရတယ်။ရုပ်သမီးကဒီမှာဒီအတွက်နဲ့ဗာဒမီဒီတောင်းတာမှာတော့ဒီလိုနဲ့အလက်ဆန်ပဲဖြစ်ပြီးလာရင်လည်းတက်ခရတဲ့အချိန်က18ရက်ရတယ်၄နိုင်မှဖြစ်ပါလား
။နှစ်ဖက်တိုက်ပွဲတွင်သနတ်သိမှန်ကွယ်လွန်သွားတဲ့အမျိုးသမီးကိုမနေ့ကကြေကျော်လိုက်ပြီးဖြစ်ပါတယ်။မန်ပြေရွာတိုက်ပွဲကြောင့်အသက်မန်ပြေကြီးရွာသား90ခန့်ဟာမန်ပြေအောက်ပြာမှာဆိတ်ချောင်းနေရပြီးတိမ်မနေစဲစစ်ရေးချီနေကြောင့်နေရမပြန်နိုင်သေးဘူးလို့ကိုစော်ရော်ကဆက်ပြောပါတယ
်။ခုကဒီမှာဒီလာရဲ့ဒီချင်းနဲ့ဆက်ကြောင်းကလူကြီးအဖြစ်ဆက်နေကြောင်း90ကျော်လောက်ဒီပေါ်နေတာထောက်နေတယ်။ခုချိန်ကလုံးဝပြန်လို့မရအောင်ဆက်စလုံးကတိုက်ပွဲကတော့ပြေးရရတယ်
နမ်ရူမြို့နယ်တွင်မြောက်ပိုင်းမဟာမိတ်ဖွဲ့တွေနဲ့စိုက်ပွဲဆက်တိုက်ဖြစ်ပွားနေကြောင်း RCSF ဘက်ကအတည်ပြုခဲ့ပေမဲ့လည်းအသေးစိတ်ချင်းတွေကတော့ပြောဆိုခြင်းမရှိခဲ့ပါဘူး။တိုင်းဒေသလက်နက်ကန်ဖွဲ့တွေချင်းချင်းကြားဖြစ်ပွားနေတဲ့စိုက်ပွဲတွေရပ်တန့်နိုင်ရေးအတွက်စိတ်ဆုံဆွေးနွေးနိုင်ဖို့ကကြိုးစားနေစေလို့ RCSF ပြောခွေရဗိုလ်မှူးကြီးဆိုင်ငိမ့်ကပြောပါတယ
်။မင်းတို့စောစောတွေ့ပြီးမှဖြေရှင်းမဲ့အရေးဖြစ်တယ်လို့ဝန်ညင်တယ်။ဟုတ်တိုင်းဒေသညီနောင်ချင်းကြားမှာဒီလိုစိုက်ပွဲဖြစ်တာတော့ဘယ်သူမှအကျိုးမပြုဘူးတော့အားလုံးကအကျိုးရုပ်စေတဲ့အနေအထားဖြစ်တယ်။ကြားခံအဖွဲ့စည်းလားတတိယနိုင်ငံတစ်ခုလားအဲ့လိုအနေအထားတော့ကြိုးပမ်းခဲ့တယ်ဒါပေမဲ့အဆင်မပြေခဲ့ဘူး။ခုလောဆယ်တော့ကြိုးစားနေတဲ့အဆင့်တော့ရှိနေတာပေါ့နော်။
တိုင်းဒေသဖွဲ့အချင်းချင်းဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုနိုင်ငံရေးရသွေးဆုံဆွေးနွေးရေးနီးလမ်းနဲ့ဖြေရှားဖို့လိုတယ်လို့ရှမ်းပြည်နယ်ပြည်ကသက်ကမှုပူးတွဲဆောက်ကြည့်ရေး GMCS ကော်မတီဖွဲ့ဝင်သာလှပေကပြောပါတယ်။
အဲ့ဒါတော့ဆက်ကြည့်ကြတော့မင်းတို့ကခုမင်းတို့လူတွေကပြင်ကြည့်ကြတော့လာလို့ဒီဖြစ်သွားတယ်။ဒီကကလည်းဘယ်မှာရှိရလဲဒီစားတယ်လေအားလုံးကလည်းဒီလိုပဲလာနေဖြစ်နေပါ
ရှမ်းပြည်နယ်မြောက်ပိုင်းနမ်သူမြို့နယ်ဒေသဘက်မှာအောက်တိုဘာလကစပြီးတော့တောင်ပိုင်းရှမ်းပြည်သမတော် RCS နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင် TNL တမ်းပလောင်သဖွဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP ပူးပေါင်းသဖွဲ့တွေကြားစိုက်ပွဲဖြစ်ပွားမှုပုံမှုများပြားလာနေပါတယ်။ဒါ့အပြင်မြန်မာသမတော်နဲ့ဒေသတွင်းလှုပ်ရှားနေတဲ့ TNL တမ်းပလောင်သဖွဲ့ MNDAA ကိုကသဖွဲ့ကချင်လွတ်လပ်ရေးဖွဲ့ KNA ဖွဲ့တွေနဲ့လည်းစိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ပိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံတွေလူခွေချိုးဖောက်မှုတန်ခံနေရသလိုစစ်ပြေးဒုက္ခတွေဖြစ်နေရရင်းကနေတိမ်းချောင်နေရတဲ့ဖြစ်စဉ်တွေလည်းအစိမ့်လို့လူရှိနေပါတယ်ခင်ဗျာ